မြန်မာနိုင်ငံတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးဖြစ်ပွားနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ရဲ့သတိပေးချက်ကိုနိုင်ငံတကာအတိုင်းအဝန်းကအာရုံစိုက်ဖို့လိုတယ်လို့လူခွင့်ရေးအဖွဲ့တွေနဲ့လေးလာသုံးသပ်သူတွေကပြောလိုက်ပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အိုဟေကင်တနာရဲ့ခီးစဉ်နဲ့ပတ်သက်ပြီး VOA သတင်းတောင်ရွန်ကော်ဘန်ဘန်ကောက်မြို့တော်ကနေသတင်းပေးပို့ထားတာကိုကိုကျော်သိန်ခတ်ကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံအနေနဲ့လမ်းကြောင်းမှန်ပေါ်ကိုတွားနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတွင်းဆက်ပြီးဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းကင်တွယ်ဖြေရှင်းဖို့လိုတယ်လို့မြန်မာနိုင်ငံကို9ရက်ကြာခီးတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကန်တနာကပြောပါတယ်။မစ္စတာကန်တနာဟာသူ့ရဲ့ခီးစဉ်တွင်နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့လက်ရှိအင်းစိန်အကျဉ်းတောင်တွေမှာထိမ့်သိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ပြီးတော့မြန်မာဆိုရအဖွဲ့ကအကြီးတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။သူရဲ့မြန်မာနိုင်ငံ9ရက်တာခီးစဉ်တွင်ရခိုင်ပြည်နယ်ပြည်ပခန့်တွေကြောင့်ထပ်ပြေးတိမ်းချောင်နေကြရတဲ့ဒုက္ခသည်စခန်းတွေစီကိုလည်းတွားရောက်လည်ပတ်ခဲ့ပြီးဒုက္ခသည်စခန်းတွေရဲ့အခြေအနေဟာတိုးတက်ကောင်းမွန်လာပေမဲ့အခုထိလုံလောက်တဲ့ကျန်းမာရေးဆောင်ရှားမှုမရှိသေးဘူးလို့လည်းမစ္စတာကင်တာနာကပြောပါတယ်။မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမစ္စတာကင်တာနာရဲ့ကဏ္ဍဦးအစီရင်ခံစာမှာမြန်မာနိုင်ငံတွင်းလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတိုးတက်မှုမရှိတာလက်နက်ကင်ပြည်ပခန့်တွေအချိန်တော်ကြာဆက်ပြီးဖြစ်ပွားနေတာစားတဲ့အချက်တွေပါတယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Alternative ASEAN Network ရဲ့ပြောရေးဆိုခွင့်ရှိသူ Debbie Stothart ကပြောပါတယ
် It is clear from Mr. Quintana's visit that critical human rights problems have not yet been addressed in Burma
မြန်မာနိုင်ငံမှာအရေးတကြီးကိုင်တွယ်ဖြေရှင်းရမယ့်လူခွင့်ရေးပြဿနာတွေအခုထိကိုင်တွယ်ဖြေရှင်းတာမျိုးမရှိသေးပါဘူးရှေ့ဆက်လောက်ရမာတွေကအများကြီးရှိနေသေးတယ်ဆိုတာကိုမစ္စတာကင်တာနာရဲ့ခရီးစဉ်ကရှင်းရှင်းလင်းလင်းဖော်ပြနေပါတယ်။မစ္စတာကင်တာနာရဲ့ခရီးစဉ်ကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေအပေါ်တိတ်ပြီးအကောင်းမြင်လွန်အားကြီးနေတဲ့နိုင်ငံတကာအတိုင်းအဝိုင်းကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုးနိုးကြကြဖြစ်ဖို့စော်ဩတယ်လို့ဖြစ်မယ်လို့ကျမတို့မျှော်လင့်ပါတယ်
။မစ္စတာကင်တာနာဟာမြန်မာအစိုးရနဲ့ကချင်လွတ်လပ်ရေးတပ် KIA တို့ကြားမကြာသေးခင်ကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာတွေကိုလည်းတွားရောက်ခဲ့ပါသေးတယ်။အပြည့်ခတ်ရစေးရေးအတွက်မြန်မာအစိုးရနဲ့ KIA တို့ဆွေးနွေးတဲ့အဆင့်အထိအခြေအနေတိုးတက်လာတာကိုသူ့အနေနဲ့အားရတဲ့အကြောင်းလေကင်တာနာကပြောပါတယ်။ဒါပေမဲ့ကချင်လွတ်လပ်ရေးတပ် KIA ကဆိုပြီးတန်တရားရှိသူတွေကိုဖမ်းဆီးနှိပ်စက်နေတယ်ဆိုတဲ့အစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတဲ့အကြောင်းလေသူကပြောပါတယ်။မြန်မာစစ်တပ်ရောတိုင်းသာလက်နက်ကိုင်အဖွဲ့နှစ်ဖက်လုံးကပါနိုင်ငံတကာလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုနားလည်သဘောပေါက်ကြဖို့ကိုလည်းနှစ်ဖက်စလုံးကိုမစ္စတာကင်တာနာကတောင်းဆိုလိုက်ပါတယ်။ကင်တာနာအနေနဲ့ရခိုင်နဲ့ကချင်ပြည်နယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးအပြူသဘောဆောင်တဲ့အမြင်မျိုးရှိပေမဲ့လည်းမြန်မာအစိုးရအနေနဲ့ပြဿနာတွေကိုခုထပ်ပိုးပြီးကင်တွယ်ပြေရှင်းဖို့လိုအပ်နေတော့မယ်လို့နိုင်ငံတကာခုံတမာရီကော်မရှင်ကအရှိတောင်အာရှရေးရာကျွမ်းကျင်သူဘန်ဂျမင်ဇာဝစကီကပြောပါတယ
် So I think the fact that he's been able to get access and from his position as a UN representative clearly articulates
မြန်မာပြည်တွေကအဲ့ဒီနေရာတွေကိုတွားရောက်လေပတ်ခွင့်ရတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တယောက်အနေနဲ့မြန်မာနိုင်ငံလေးကအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့အခုလိုအကောင့်ဘက်ကနေထုတ်ပြီးပြောဆိုဖို့ဆိုတာကတော့အရေးကြီးတဲ့အချက်တစ်ချက်ပေါ့လေတိုင်းရင်းသားဒေသနှစ်ခုမှာအခြေအနေတွေပိုပြီးကောင်းလာတယ်အပြောင်းလဲတွေရှိလာတယ်ဆိုပေမဲ့တကယ်တကယ်ကျတော့ပိုပြီးတော့တောင်ဆိုးလာနေတာပါ
မြန်မာနိုင်ငံလေးကတိုးတက်မှုဆိုလို့ထောင်တွေတဲကိုနိုင်ငံတကာကြက်ချီနီအဖွဲ့အစည်းတွေတွားခွင့်ရတာတခုပဲရှိပါတယ်လို့အာရှဆိုင်ရာလူခွင့်ရေးစောင့်ကြည့်လေးလာရေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဖီးရောဘန်ဆန်ကပြောပါတယ်မြန်မာနိုင်ငံလေးကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုအားနည်းသွားအောင်မြန်မာအနာဘိုင်တွေကတွန်းအားတွေပေးနေတယ်လို့လည်းသူကပြောပါတယ်လာမယ့်လမှာတော့မစ္စတာကင်တာနာအနေနဲ့သူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းလူခွင့်ရေးနဲ့ပတ်သက်တဲ့အစီရင်ခံစာအပြည့်အစုံကိုကုလသမဂ္ဂစီတင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ